ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေဖွဲ့ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကတကြောပြန်တိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးဒီကနေ့အထိတချို့နေရာတွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေလည်းဘေးလွတ်မယ်လို့ထင်တဲ့နေရာတွေကိုထွက်ပြေးနေကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကပေါတောမြို့မှာရဲစခန်းကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကသိမ်းယူလိုက်ပြီးနောက်စစ်ကောင်စီဘက်ကလေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်ပေါတောမြို့ကန်တွေအကုန်လုံးနီးပါးထွက်ပြေးနေကြရတယ်လို့ဒီကနေ့အထိမြို့တွင်းပိတ်မိနေသူတွေလည်းရှိနေကြပါ။ပေါတောမြို့ပေါ်ကနေထွက်ပြေးလာတဲ့တက်ကြီးပိုင်အမျိုးသမီးတူကတော့သူတို့ဟာအသက်လူပြေးခဲ့ရတယ်လို့ပြောပါတယ
်။ကျုံရောကျုံချင်းမစားမစားအဝေးမင်းရဆောင်မင်းကတ
ော့တုံးရမစားမတော့အဝတ်တထည်ကိုတခုနဲ့ပြေးလာတာတော်တော်ဒုက္ခဖြစ်နေပါတယ်။ဒီစားပြင်ကြေးရွာကိုရောက်တော့မှနည်းနည်းတော့အသက်ရှူချောင်းတယ်။အိမ်လည်းမရှိတော့ဘူးလို့ရခိုင်လူပြောသွားတာပါ။ပေါတော်မျိုးနဲ့စားပြင်ကြေးရွာမှာဆိုရင်ပေါတော်မျိုးဘက်ကနေထွက်ပြေးလာသူတထောင်ကျော်လောက်ရောက်ရှိနေတာဖြစ်ပြီးသူတို့အတွက်စားနေခံတဲ့နေရာထိုင်ခင်းတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးဒုက္ခတွေကိုကူညီပေးနေတဲ့စားပြင်ကြေးရွာဒေသခံအမျိုးသမီးကပြောပါတယ
်။သူတို့အကြီးကတော့ဒီရခိုင်မှာခံရိတ်ခါလိုပဲပေါ့နော်။ဆယ်လူရဲ့ဘယ်လိုရှားရိတ်ခါလိုလို့ပေါ့ဒီစမေးတိုင်းတောက်ရည်နဲ့ပတ်သက်ပြီးပေါ့သူတို့အခင်းလေးပါတယ်လို့ပဲဒီရှိုးဖွေးတွေကကျတော့စီးနေပါတယ်လားယူရရှိရဲဒါပေမဲ့အခုအကူရည်တစ်ခုမှမရသေးဘူးလားလေးရှိတယ်ရှင်ဟုတ်တခြားဒီအတိရေပေါ့နော်ဒီဒုမြင့်အဖွေးသေးမဟုတ်ပဲဒီတခြားအလူရှင်တွေကကျတော့ဒီလူထားတဲ့ဆံကတော့ခုတည့်ရက်နှစ်ရက်လောက်အတွက်အမျိုးအရှင်တွေပေးနိုင်တဲ့အရှင်တွေရှိပေါ့နော်ဘာတခါမှကျတော့ဒီလမ်းတွေပါလေပိတ်ထားတဲ့ခါကျတော့ရောကဒီတွေအကုန်သေးကြည့်ပြီးတော့အဲမျိုးကုန်စင်းတိုက်ပြီးတော့သူတို့နည်းနည်းအထက်ခေရှိရပေါ့သူတို့အတွက်ဟုတ်ကဲ့
ပေါတော့မျိုးနယ်မှာဒီကနေ့အထိဒေတာခံတွေထွက်ပြေးနေကြရတာပါစစ်ကောင်စီကလည်းကုန်လမ်းရေလမ်းတွေကိုပိတ်ဆို့ထားတာကြောင့်လက်ခံထားတဲ့ကြေးရွာတွေမှာလည်းစားနေရခပြက်လက်မဲ့အနေအထားရှိတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့စားပြင်းဒေတာခံအမျိုးသမီးကပြောပါတယ
်လက်ရှိရှင်ရှိဒီထွက်ပြေးလာတဲ့လူတွေရှိကြုံပဲပေါ့နော်ဆိုတော့ပေါတော့တမျိုးတွေကမဟုတ်ပဲဒီအနည်းအနာရောနောက်တစ်ဖက်လောက်ကပေါ့နော်ပေါတော့လည်းမျိုးတွေရောတစ်ဖက်လောက်ကဒေတာခံတွေအကုန်ထွက်ပြေးနေကြတဲ့အခြေအနေပေါ့ဆိုတော့ဒီအဲ့ဒီဖက်ကနေလာပြီးတော့ဒီဖက်ကိုအကုန်ရှုပြီးတော့ပြေးလာကြတဲ့အခါကျတော့ဒီမှာဒီမျိုးတခုမှမပါလာဘူးဆိုလို့ရရပေါ့။ဘယ်ချင်းကြီးတဲ့လူတွေပါကြတယ်ဆိုတော့သူတို့အဝဲအခြေခံမပါဘူးဆိုတော့ဒီရောအခြေအနေနဲ့ကတော့လူ1000လောက်ပဲလက်ခံလို့ရမယ်။အဲ့ဒါကများလိုက်တော့အဆင်ပြေတော့မဟုတ်ဘူးဆိုပြီးတော့မှလည်းအမျိုးသတင်းတွေပါလေကြားပေါ့နော်။ဒီဘာဖြစ်လို့ဆိုတော့ဒီရောကလည်းတခြားနေရာတွေကိုတော်လို့မရဘူး။အာဒီရောဖြစ်တော့တဲ့အကောင်လုံးကိုဒီစက်ကောက်စီကပိတ်ထားတယ်လို့ပြောလို့ရပေါ့နော်။ဆိုတော့ဒီရောမှာက93ရက်လေးစဉ်ဒီရိတ်ခါတွေပါလေပြင်လာနိုင်အခြေအနေပေါ့ဟုတ်။
ဒါပြင်ရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆိုရင်အရင်ကတည်းကရှိနေတဲ့နေရက်မပြတ်နိုင်ပဲကြံနေသေးတဲ့ဒုက္ခသည်တွေဟာလည်းစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုတွေကြောင့်စားနေရိတ်ခါအခက်ကြုံရတယ်လို့ပုံနှကျုံမျိုးနယ်ကစစ်ဘေးဒုက္ခသည်တူကပြောပါတယ
်ကျွန်တော်တို့စားဝတ်နေရက်အချိန်တွေကတော့တအားခက်ခဲရှိတယ်ကျွန်တော်တို့မှာပေတော့ကအခွင့်အရေးလေးမရောက်ဘူးပေပါကအခွင့်အရေးတွေလည်းရောက်တာမရှိဘူးတိတ်ပွေးတယ်ပါတယ်ချစ်တာနဲ့ဆိုတော့တကယ်ပါလေအရှင်နေမကောင်းအခုလမ်းပိတ်ဆို့ထနေတယ်ဆိုတော့လေအခုပို့ပြီးတော့အခက်ခဲရှိတယ်နောက်ကလေးအခက်ခဲရှိလာနေတယ်ဗျာ
လက်ရှိရခိုင်မြောက်ပိုင်းကပေါတော့မင်းပြမောင်တော့ရသေးတောင်နဲ့ပုံနှကျွန်းစားတဲ့မြို့နယ်တွေကပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကနေ16ရက်နေ့အထိအိုးအိမ်စွန့်ခွာထွက်ပြေးလာကြတဲ့ဒေသခံတွေဟာ26000ကျော်အထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့လမ်းကြီးတောင်းလာမှုတားဆီးပိတ်ဆို့မှုတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်တွေမှာပြန်လည်ထူထောင်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုရပ်ဆိုင်းထားရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။